ဟုတ်ကဲ့ဝင်းကြီးချုပ်ရဲ့မင်္ဂလာပါခင်ဗျာဒီဝင်းကြီးချုပ်တို့ကိုဒီနေ့ညနေပိုင်းကပြန်လှုပ်ပေးလိုက်ရလို့ကြားတယ်အဲ့ဒါနဲ့ပတ်သက်ပြီးတစ်ခါတော့ပြောပြပေးပါလားခင်ဗျာဟုတ
်အခုလောလောဆယ်ကျွန်တော်တမီးအိမ်ကိုရောက်နေတယ်ကျွန်တော်အဖွဲ့ဝင်နေမိသားစုတွေနဲ့ပြည်နေတယ်ပေါ့ဗျာလောလောဆယ်တော့အဲတော့ကျန်တဲ့ဟိုကျွန်တော်တို့အဖွဲ့ဝင်နေနဲ့လည်းပဲအဲလမ်းပြီးတော့ဆက်သွယ်နေတယ်ဟိုလမ်းပြီးတော့ကျွန်တော်ဆက်သွယ်လို့လည်းပြောနေတာတွေရှိတယ်အဲကျွန်တော်တို့တာဝန်ရှိတဲ့အဲလူကြီးတွေနဲ့လည်းပဲအဲဆက်သွယ်ပြီးတော့ပြောဆိုနေတာရှိတယ်ဒါလောလောဆယ
်နောက်ပြီးတော့လည်းဝန်ကြီးကြီးတခြားဒီရခိုင်ပြည်နယ်စိုးရွားဖွဲ့ကဝန်ကြီးတွေလည်းလို့ထင်းထင်းခံထားတယ်လို့ကြားတယ်သူတို့ရှင်တွေကဘယ်လိုရှိသလဲတစ်ခါတော့ပြောပြပေးပါခင်ဗျာ
အဲကျွန်တော်လည်းအခုပြန်ရောက်มาပဲအဲ့ဒီအခြေအနေလေးတွေကြည့်တယ်ပေါ့နော်ဒါကတော့တနင်္ဂနွေလုံးအတိုင်းဒါနဲ့ပဲကြည့်ကြမှာပေါ့ဒီအောင်စုအချို့အဖွဲ့ဝင်တွေရောအဲ့ဒီနေကအချို့အဖွဲ့ဝင်တွေရောကတော့အဲတပြေးညီကြည့်ကြမှာပေါ့အဲ့လိုထင်ပါတယ်ဟောအခြေအနေနည်းနည်းစောတာနောက်ကျတာဒါလေးတွေတော့ရှိနေတာပေါ့အဲတခြားအခြေအနေလေးတွေနည်းနည်းဟောမတူတာလေးတွေတော့ရှိနေပါတယ်ဒါပေမဲ့တနင်္ဂနွေလုံးအတိုင်းဒါအနေနဲ့တော့ဒါဟောဒီပုံစံနဲ့ပဲဖြစ်မှာပေါ့
ဒီဝင်ကြီးချုပ်တို့ကိုထင်းထင်းထားတဲ့အခါမှာရောဘယ်လိုရှင်နေရှိလဲပြန်ပြောပြပေးပါလားခင်ဗျာဟုတ
်အဲ့ဒါတော့ဗျာဟိုအရင်ပြောပြောရရင်တော့ဖမ်းထားတဲ့နောက်ဘယ်လိုလုပ်အခြေအနေရတော့ကိုယ်အိမ်လိုတော့ဟုတ်မလဲဗျာဟုတ်လားဟိုဟိုဖမ်းထားပါတယ်ဆိုမှကျွန်တော်တို့ကိုရွှေပေါ်ရောကြီးနဲ့ထားလဲပဲကောင်းပါတယ်လို့ဘယ်လိုသွားပြောမလဲအဲ့တော့အချင်းကြနေတဲ့လူတယောက်ဟိုကျွန်တော်ကဘာသွားသတိရလဲဆိုတော့ကျွန်တော်တို့စစ်ခွေးတိုက်မှနေရာတုန်းကအပြင်လည်းမပြင်ရအပြင်နဲ့လည်းစကားမပြောရအဲ့ဒီလိုဖြစ်နေတဲ့အနေအထားမျိုးအဲကျွန်တော်တို့ကဟိုဖမ်းသွားကြရအဲ့ဒီအထဲထဲမှာပဲနေရတာပေါ့ပြင်မလည်းမတွေ့ရဘူးဘယ်သူနဲ့မှလည်းစကားမပြောရဘူ
းနောက်ပြီးတော့လေဒီတခြားတိုင်းတွေပြင်နေတယ်မှာဒီ၄ရက်နဲ့နောက်ဆုံးထားပြီးတော့ဝန်ကြီးတွေအဆောင်ရောင်တွေပြန်အားရမယ်ဆိုပြီးပြောထားတာတွေရှိတာပေါ့နော်ဒီဝန်ကြီးချုပ်တို့ကတော့အဲ့လိုမျိုးမှားထားတာရှိပါသလားခင်ဗျအ
ဲအဲ့ဒါဒီတော့ဘာမှမပြောသေးဘူးကျွန်တော်ကလည်းအခုကွာကိုရောက်နေတာဟိုကွာကိုရောက်နေတော့ဟိုဟိုပြင်နေမှာတော့မရှိဘူးပေါ့အဲ့တော့ဘာမှကကြေချာနေတော့မပြောပါသေးဘူးဒါပေမဲ့သူ့လုံထုံးလုံးဒီတိုင်းသွားရမှာပေါ့ဗျာဒီကာလမှာတော့ကိုတောင်းဟွန်းမရှိဘူးဆိုတဲ့အခါမှာကိုတောင်းဝန်မရှိတဲ့အလျောက်ပဲဒီအစိုးရနဲ့တက်ဆိုင်တဲ့ကိစ္စတွေကိုတော့သူ့လုံထုံးလုံးဒီအတိုင်းပဲလွှဲပြောင်းလက်ခံတာတွေတော့လုပ်ရမှာပေါ့အခုတော့ဘာမှမပြောသေးဘူးလုံးလုံးကျတော့မရှိသေးဘူးခင်ဗျာ
အခုဒီမြန်မာနိုင်ငံမှာတပ်မတော်ကနေပြီးတော့ဒီရုပ်ရည်အာဏာသိမ်းလိုက်ရဲ့ပုံမှာပေါ့နော်ဝန်ကြီးချုပ်အနေနဲ့ဒီပါများပြောဆိုစင်စရာရှိပါတယ်ခင်ဗျာဟုတ
်အာနာသိမ့်နေဆိုတော့လုံးရကလုံးဝမဖြစ်တင်တော့ဘူးလေကျွန်တော်တို့နိုင်ငံသမိုင်းမှာတချိန်မကလည်းသိမ့်နေသည်ပြီးသိမ့်တယ်လို့လည်းပဲဒီနိုင်ငံရဲ့အခြေအနေဟာကမ္ဘာမှာအဆိုးဝါးဆုံးအခြေအနေရောက်ခဲ့ပြီးပြီပဲအဆင်းရဲဆုံးနိုင်ငံတော်ဖြစ်ခဲ့ပြီးပြီပဲလူတွေရဲ့အသက်တွေလည်းများစွာဆုံးရှုံးပြည်စည်းဥစ္စာတွေဆုံးရှုံးဘဝတွေပိဆက်နော်အကုန်လုံးဟာပညာရေးကျန်းမာရေးအထက်တကအကုန်လုံးဟောကြာဆုံးပြီးတော့ဟောအနေဆုံးအခြေအနေတွေဖြစ်ခဲ့ပြီးပြီပဲဒီတိုင်းဆက်လုပ်မယ်ဆိုရင်ဒီတက်ချိုးဝါကိုပဲရှိတယ်အဲ့တော့ချိုးဝါဖို့ဆိုတဲ့နေရာမှာမမျော်လင့်နိုင်တဲ့ဆိုအဆိုးရိုးဝါဝါတွေပေါ့နော်ထုံချုံမှုတွေဖြစ်လာနိုင်တယ်အဲ့ဒီအတွက်ကျွန်တော်ကအများကြီးချိုးရင်ဒါကြောင့်မလို့အခုတရားဝင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကျင်းပပြီးတော့နော်ဒီကောက်ပွဲမှာလည်းပဲအနိုင်ရတဲ့အဖွဲ့အစည်းဆိုတာရှိတာပဲ။ဒါပြည်သူတွေကမင်းတိတ်ပြေးကြတာပဲ။ပြည်သူတွေကရွေးချယ်ပြေးကြတာပဲ။ပြည်သူတွေရဲ့စံတာပဲ။အဲ့ဒီပြည်သူတွေရဲ့စံတာကိုလိုက်ရောဖို့လိုတယ်၊လိုက်နာဖို့လိုတယ်၊လေးစားဖို့လိုတယ်။ပြည်သူတွေကိုဟိုယုံယုံကြည်ကြည်နဲ့နော်ပြည်သူတွေရဲ့စံတာအတိုင်းလိုက်လို့ဖို့လိုတယ်လို့ကျွန်တော်ပြောချင်တယ်။